စကိုင်းတိုင်းကလေးမြို့နယ်နဲ့ထိစပ်နေတဲ့ချင်းပြည်နယ်ဖလန်းမြို့နယ်မှာစစ်ကောင်စီတပ်ဖွဲ့ကစစ်ကောင်စီတပ်ဖွဲ့တစ်ခုကိုကလေးပြည်သူကာကွယ်ရေးတပ်ဖွဲ့ PDF နဲ့ချင်းအမျိုးသားကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတနင်္လာနေ့ညကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အပြန်အလှန်ပစ်ခတ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကလေးမျိုးရင်းမှာလည်းပစ်ခတ်ပောက်ကွဲသတွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကနေပေးပို့တဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးပါမယ်ရှင်
။ချင်းပြည်နယ်ဖလန်းမြို့နယ်စီစံကြီးရွာဘက်မှာတပ်ဆွဲနေတဲ့စစ်ကောင်စီတပ်တွေကိုကလေးပြည်သူကာကွယ်ရေးအဖွဲ့ PDF ကလေးနဲ့ချင်းမျိုးသားကာကွယ်ရေး CDNF ပူးပေါင်းတပ်တွေကဒီဇင်ဘာလ20ရက်တနင်္လာနေ့ညပိုင်းမှာစတင်တိုက်ခိုက်ခဲ့တဲ့အတွက်တိုက်ပွဲဖြစ်ခဲ့ပါတယ်။ရွာထဲလာရောက်တပ်ဆွဲတော်ကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေကပူးပေါင်းတိုက်ခိုက်တာဖြစ်တယ်လို့ဒေသခံရွာသားတူကပြောပါတယ်။
နာမည်ကိုလက်ချက်မှီရောက်ဖြစ်တာပေါ့။ဒီကနေ့ကတပ်ဖွဲ့တယောက်ပြောတယ်။ PDF ပြည်သူ့တယောက်ပြောတယ်။နှစ်ယောက်ပြန်ရတယ်ပေါ့။ဒီပုံကတော့တို့အဲ့မှာရွာမှာတပ်ဆွဲထားတာကိုPDF နဲ့ PDF ပေါင်းပြီးတော့ပြန်အယူပေါ်ထားတယ်။
ညာရှိနိုင်လောက်မှာစတင်တဲ့တိုက်ပွဲအတွင်းနှစ်ပတ်စလုံးထိခိုက်မှုရှိခဲ့တယ်လို့ချင်းမျိုးသားကာကွယ်ရေး CDNF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ
်စီစံရွာဘက်မှာဖြစ်တယ်သူကလက်နက်ကြီးနဲ့အချက်30လောက်ဖြစ်တယ်ကျွန်တော်ဘက်ကတော့ PDF နဲ့ပူပေါင်းတိုက်တာပေါ့နော်ပူပေါင်းတိုက်တော့ PDF ဘက်ကတယောက်တော့ကြားတယ်သူတို့ဘက်ကတော့တယောက်တော့ဖြိမယ်လို့တော့ကြားတယ
်အခုလိုဖလန်းမြို့နယ်ဘက်ကတိုက်ပွဲအခြေအနေကိုသိရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစီစံကြီးရွာမှာဖြစ်တဲ့တိုက်ပွဲကြောင့်စီစံရွာကအပြင်အနီးကလေးမှာရှိတဲ့ရှားတော်စက္ကန့်မြောင်စုံစင်တော်စတဲ့ကြီးရွာတွေကထောင်ချီတဲ့ဒေသခံတွေဘေးလွရာကိုစေဘေးတင်းဆောင်ကြရတယ်လို့ဒေသခံရွာသားတူကဆက်ပြောပါတယ်။အဲ့
နာရွာတွေကတော့အပေါင်းတော့ချောင်နေရကြပေါ့။ကမန်းဥကြီးကတော့အောင်မနှောင်နေရတယ်။သူတို့ကပါတဲ့နူးစင်နယ်ပဲနေရမှာပေါ့လောလောဆယ်ချောင်တော်တဲ့ချောင်နေတာဆိုတော့
စီပြေတို့ကတွေဟာဘေးလွရာနဲ့ဆွေမျိုးတွေရှိရာရွာဘက်ကိုတင်းဆောင်နေကြရတယ်လို့ပြောပါတယ်။အလားတူဖလန်းမျိုးနေနဲ့နယ်နိမိတ်ထိစပ်နေတဲ့သခိုင်းတိုင်းကလေးမျိုးတာဟန်းရက်ွက်မှာလည်းညာတို့ကပေါက်ကွဲတံနဲ့ပြစ်ခတ်တံကြားခဲ့ရတယ်လို့ကလေးမျိုးကန်တူကပြောပါတယ
်။တာဟန်းတဲ့အချမ်းလေးကညာတော့တာဟန်းတဲ့အချမ်းမှာတော့ကျွန်တော်တို့ညာကတနက်တန်ရဲ့ဒုံမှန်နေကြတယ်။အဲလိုဖြစ်တဲ့ပုံမှန်ကြီးလား
။ဘာကြောင့်ပြစ်ခတ်မှုဖြစ်ခဲ့တယ်ဆိုတော့ကိုမသိရပဲမနက်ပိုင်းမှာတော့ကလေးမျိုးတွေနေရာတော်များနဲ့မြို့အဝင်အထွက်တွေမှာစစ်ကောင်စီတပ်တွေကနေလူညုံရေးတင်းကျပ်ပြီးစစ်ဆေးမြဲမှုတွေလုပ်နေတယ်လို့လည်းပြောပါရယ်ကလေးမျိုးနယ်မှာပြည်သူ့ကာကွယ်ရေး PDF အဖွဲ့နဲ့စစ်တပ်အကြားတိုက်ပွဲတွေမကြာမကြာဖြစ်နေတယ်လို့ဆရာနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ပုံစံမျိုးစုံဆန္ဒပြပွဲတွေလည်းဆက်ပြီးရှိနေပါရယ်ခင်ဗျာ